ဗြိတိသျှအောက်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမှတ်ပြီးဟောင်ကောင်ကျွန်းမှာရောက်နေတဲ့တရုတ်သမ္မတရှီချင်းပင်ရဲ့ရှေ့မှောက်အောက်ချုပ်ရေးမှူးသည်ကယ်ရီလမ်ဒီကနေ့ကျန်းသစ္စာချိန်ဆွဲလိုက်ပါတယ်။ဟောင်ကောင်ကိုနောက်ဆုံးအောက်ချုပ်ခဲ့တဲ့ဗြိတိသျှအောက်ချုပ်ရေးမှူးက1998ခုနှစ်မှာတရုတ်နိုင်ငံလက်ထက်ပြန်လည်လွှဲပြောင်းပေးချိန်တုန်းကအခမ်းအနားကျင်းပခဲ့ရာစိတ်ကဲမှာပဲဒီကနေ့ကျင်းပတဲ့အခမ်းအနားမှာဟောင်ကောင်နဲ့တရုတ်ပြည်မှာရည်လံတွေကိုလွှင့်ထူထားခဲ့တာပါ။ကျူဆူရကလက်ခံတည်ပြုခဲ့ပြီးဒီကနေ့ကျန်းသက်စာချိန်ဆိုခဲ့တဲ့အုပ်ချုပ်ရေးမှူးအသစ်ကိုတော့ဟောင်ကောင်ကမဲဆန္ဒရှင်အရေးတွက်ရဲ့တရားရုံးနှုန်းကသာမဲပေးဆုံးဖြတ်ခွင့်ရခဲ့တဲ့အတွက်လဲဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကမတရားတဲ့လုပ်ရဖြစ်ကန့်ကွက်ဝေဖန်ထားပါတယ်။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပေါ်ပေါက်လေးရှိတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ကြောင့်လွန်ကျွန်းရေးအတွက်ရဲတပ်ဖွဲ့ဝင်ရာနဲ့ချီတာဝန်ပေးထားပါတယ်။ကျန်းသက်စာချိန်ဆိုခဲ့ခန်းနဲ့ကီလိုမီတာအနည်းငယ်ကွာလောက်ကဆန္ဒပြပွဲတစ်ခုမှာတော့ဒီမိုကရေစီလှုပ်ရှားသူတွေနဲ့တရုတ်ဆိုးရလူလားသူတွေကြားအနည်းငယ်ရုံရင်းဆန့်ကပ်ဖြစ်ခဲ့ပါတယ်။ကျေးဇူးတင်ပါတယ်တော်ရချာခီးစင်တွင်ဟောင်ကောင်မှာလုံခြုံရေးကိုလည်းတိုးမြင့်ထားတာပါတရုတ်သမ္မတကတော့ခီးစင်တွင်အလွှာပေါင်းစုံကလူတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းပြောဆိုထားပေမဲ့လုံခြုံရေးတိုးမြင့်ထားတဲ့အတွက်ဆန္ဒပြပွဲတွေနိုင်ငံရေးအရာပြုရင်ပြောင်းလဲဖို့တောင်းဆိုမှုတွေကိုတိုက်တွန်းရမယ်လားလားမရှိပါဘူးဟောင်ကောင်ကျွန်းကတော့ပြည်မကြီးကတရုတ်နိုင်ငံသားတွေခံစားဝင်မရှိတဲ့လွတ်လပ်ခွင့်တွေထော်တော်များပေးထားတဲ့တနင်္ဂနွေအုပ်ချုပ်မှုစနစ်တစ်ခုပုံစံနဲ့ဗြိတိသျှနိုင်ငံက1998ခုဇူလိုင်လ1ရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဟောင်ကောင်ကိုပြန်လည်လွှဲပြောင်းပေးချိန်မှာဗြိတိသျှနဲ့တရုတ်တို့ကြားလက်မှတ်ရေးထိုးခဲ့တာတွေကအခုခါစီလျော်မှုမရှိတော့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်